အသက်အန္တရာယ်လုံခြုံရေးစိုးရိမ်ရလို့မိခင်နိုင်ငံကိုပြန်လိုကြတယ်မလေးရှားနိုင်ငံကမြန်မာအလုပ်သမားတွေနေရရင်ပြန်ဖို့အရေးကြံ့ကြာမှုတွေရှိနေတယ်လို့သိရပါတယ်မလေးရှားလူဝင်မှုကြီးကြပ်ရေးရဲ့လှုပ်ထုံးလုပ်နည်းအရာနေရရင်ပြန်ဖို့ခွင့်ပြုချက်ရဖို့ကအနည်းဆုံး3လလောက်ကြာမြင့်နိုင်တယ်လို့သိရပါတယ်ဒါကြောင့်မိခင်တိုင်းပြည်ကိုပြန်လိုသူတွေအတွက်အမြန်ဆုံးပြန်နိုင်ကြဖို့မလေးရှားနိုင်ငံကမြန်မာအလုပ်သမားအရေးကူညီလှုပ်ရှားပေးနေသူတွေကမြန်မာနိုင်ငံတန်ရုံတာဝန်ရှိသူတွေကိုတောင်းဆိုထားတယ်လို့သိရပါတယ်အသေးစိတ်ကိုမဆုမုံကဆက်တင်ပြပေးပါဦးမယ်
။ဟုတ်ပါတယ်။မြန်မာတန်ရုံတာဝန်ရှိသူတွေနဲ့မလေးရှားလူဝင်မှုကြီးကြပ်ရေးအဖွဲ့အနေနဲ့လုံခြုံရေးနဲ့ကျန်းမာရေးအခြေအနေစိုးရိမ်နေရတဲ့အနေအထားမှာရှိနေတဲ့မလေးရှားနိုင်ငံကမြန်မာအလုပ်သမား16ဦးကိုပဲအရင်ဦးစားပေးစနစ်နဲ့မြန်မာပြည်ကိုပြန်ဖို့အမြန်ဆုံးစီစဉ်ပေးနေတယ်လို့မလေးရှားရောက်မြန်မာအလုပ်သမားတွေကိုအကူအညီပေးနေတဲ့လူမှုအသင်းအဖွဲ့ဖြစ်တဲ့ကပုန်းနာရေးကူညီမှုအသင်းကဦးစံဝင်က VOA မြန်မာပိုင်းကိုပြောပါတယ်
။ဟိုကနေပြီးတော့ဒီမှာရှိတဲ့ဒုက္ခရောက်နေမြန်မာနိုင်ငံသားတွေအားလုံးတန်လက်ပေးမယ်ပြောတယ်။အဲပြန်လက်ပေးမယ်ဟာဟိုဒီတန်ရုံကအခုပြပဥဒုံကြီး16ရောက်ပေါ်တယ်ဒုက္ခရောက်တဲ့ဒီဒေသမှာရှိတဲ့16ရောက်အရင်ပြန်လွတ်မယ်။အဲ့မှာ16ရောက်ကိုပြန်လွတ်တဲ့အခါမှာအဲ16ရောက်ကတော့တို့ကဒီ immigration အထိအရေးဆိုင်တဲ့အကောင်အလုံးလိုက်ကူညီတဲ့အတွက်အားလုံးအဆင်ပြေတယ်။ဒါပေမဲ့အခုနောက်ပြန်မဲ့လူတွေကြတော့မြန်မာတန်ရုံက CI မဲ့ထုတ်တယ်။ CI ဆိုတော့ရှောက်လာဆိုင်လေးထုတ်ပေးတယ်။ immigration ရောက်သွားတဲ့အခါကျတော့ immigration အရာရှိတာတော့လည်းဝါလာကြာပြီးရှောက်ဆောင်ဝိုင်းနေ။နောက်ပတ်စံနေတဲ့ငွေကြေးတွေတောင်းခံနေ။အဲ့တော့ကျွန်တော်ပြန်မဲ့လူတွေအခက်အခဲတွေ့နေပါတော့။သူတို့ရဲ့အတီမပြတ်သေးသတင်းရဆိုရှင်တော့ဒီတနင်္လာနေ့မနေ့ပိုင်းကပြန်ပို့ဖို့စီစဉ်နေပါတော့။
အခုလာမဲ့တနင်္လာနေ့မနေ့ပိုင်းကစပြန်နိုင်ကြတယ်လို့လည်းဦးစံဝင်းကပြောပါတယ်။ဒါပေမဲ့ဒီလိုမျိုးအရေးကြီးပြန်ဖို့လိုအပ်တဲ့မြန်မာအလုပ်သမား16ယောက်ကလွဲရင်တော့ကြံမြန်မာနိုင်ငံသားတွေပြန်ဖို့အရေးမလေးရှားလူဝင်မှုကြီးကြပ်ရေးရဲ့စည်ရင်းသွင်းစီစစ်ဆောင်ရွက်မဲ့အချိန်ကအနည်းဆုံး3လကနေ6လလောက်ကြာမြင့်နိုင်ခြင်းရှိတဲ့အတွက်နေရရင်ပြန်လို့သူမြန်မာအလုပ်သမားတွေအခက်အခဲဖြစ်နေကြတယ်လို့လည်းဦးစံဝင်းကပြောပါတယ်။မြန်မာအလုပ်သမားရဲ့ကူညီဆောင်ရွက်ပေးနေသူတွေအနေနဲ့အခုဖြစ်ပေါ်နေတဲ့အခက်အခဲပေါ်မှာသက်ဆိုင်ရာမြန်မာတန်ရုံတာဝန်ခံတွေကိုအကြောင်းကြားထားပေမဲ့ဆောင်ရွက်နေစေအနေအထားမှာရှိနေသေးတယ်လို့လည်းသိရပါဗျ
။ဟုတ်ကဲ့ဒီနေ့အဆိုရှိအဲကဘောဖုန်းတို့ကြီးကြောင်းပါဒီတန်ရုံဘက်ကနေပြောဂျာဝင်ကူညီပေးတဲ့ကိုတီးရမမော်ဆိုတဲ့လူတွေကြောင့်တွေ့ဆုံပါပဲ။ကျွန်တော်အဲ့ကိစ္စတွေကိုမေးတဲ့အခါမှာဒီအခုအကူတို့ဘက်ကနေပြီးတော့ဒီ immigration ဘက်ကိုအလို့ကူညီမလို့ကျွန်တော်မေးတဲ့အသူကလက်ဖက်ညာအစည်းအဝေးတို့ရှိလို့ပါလေပြီးရင်ပြန်ပြောပါမယ်ဆိုပြီးအခုချိန်ထိတော့ကျွန်တော်ဘာမှပြန်ပြောတာမရှိသေးပါဘူးခင်ဗျာ
အခုလက်ရှိမလေးရှားနိုင်ငံကွာလာလမ်ပူမြို့မှာရှိတဲ့မြန်မာတန်ရုံးဘက်ကတော့ CI လို့ခေါ်တဲ့မိသူမျိုးဝါဖြစ်ကြောင်းတပ်သေးခန့်လက်မှတ်ကိုထုတ်ပေးနေပြီလို့သိရပါဗျ။မလေးရှားနိုင်ငံတွင်လာရောက်အလုပ်လုပ်ကိုင်နေသူမြန်မာနိုင်ငံသားတွေကနိုင်ငံကူးလက်မှတ်လက်ဝဲရှိသူရောမရှိတဲ့သူပါအပါအဝင်နေရရင်ပြန်လို့သူတွေတရားဝင်ပြန်နိုင်ကြဖို့အရေးအကူအညီပေးဖို့အလုပ်သမားရဲ့ကူညီဆောင်ရှောက်ပေးနေသူတွေကမြန်မာအစိုးရကိုယ်စားလှယ်အဖွဲ့ရောက်ရှိလာချိန်မှာဝိုင်းဝန်းမြတ်တာရက်ခံတောင်းဆိုခဲ့ကြတဲ့အတွေ့ဖြစ်ပါတယ်။မလေးရှားနိုင်ငံမှာမြန်မာအလုပ်သမားတချို့အကြမ်းဖက်တိုက်ခိုက်မှုတွေခံနေရတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့အတွေ့မလေးရှားနိုင်ငံကမြန်မာအလုပ်သမားတွေအရေးလေ့လာစုံစမ်းဖို့မလေးရှားနိုင်ငံကိုမြန်မာအစိုးရကိုယ်စားလှယ်အဖွဲ့ရောက်ရှိလာခဲ့တဲ့အခါမှာတော့မလေးရှားနိုင်ငံကပြည်ထရေးဒုဝန်ကြီးအပါအဝင်မလေးရှားနိုင်ငံအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးလက်ရှိအခြေအနေတွေနောက်မြန်မာနိုင်ငံသားတွေနေရရင်ပြန်နိုင်ရေးအပါအဝင်ကြန့်ရှိနေသေးတဲ့မြန်မာအလုပ်သမားတွေရဲ့ဘေးရန်ရဲ့လုံခြုံရေးမလေးရှားတာဝန်ရှိသူတွေအနေနဲ့အကူအညီအကာအကွယ်ပေးဖို့တွေကိုပါဆွေးနွေးခဲ့ကြတယ်လို့သိရပါဗျ။မလေးရှားနိုင်ငံဆိုင်ရာမြန်မာတန်အမတ်အပါအဝင်မြန်မာနိုင်ငံဘက်ကမြန်မာနိုင်ငံသားရဲ့ဒုတိယဝန်ကြီးဦးစင်ရောအလုသမားအလုတ်ကိုင်းနဲ့လူမှုဖူလုံရေးဒုတိယဝန်ကြီးဒေါ်ဝင်းမော်ထွန်းတို့ဦးဆောင်တဲ့မြမကိုယ်စားလှယ်အဖွဲ့ဘက်ကလည်းဒီထွက်ပြေးလာကြသူတွေကိုကူညီကယ်ဆယ်ပေးထားတဲ့ကပုန်းဖုံးတော်ကြီးကျောင်းဆရာတော်ဦးအိမ်နကအပါအဝင်မလေးရှားနိုင်ငံတွင်ကမြမအလုသမားတွေကိုကူညီပေးနေတဲ့လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ပြီးတော့လက်ရှိဖြစ်ပေါ်နေတဲ့မလေးရှားနိုင်ငံကမြမအလုသမားတွေရဲ့အခြေအနေကိုဆွေးနွေးခဲ့ကြတယ်လို့သိရပါဗျ။ဒီလိုမျိုးနိုင်ငံရဲ့ချားမှာအလုတ်လာရောက်လုတ်ကိုင်းနေရပြီးတော့အသက်အန္တရာယ်လုံခြုံရေးစိုးရိမ်ရလို့မိမိတို့ရဲ့နေရရင်းကိုပြန်သွားကြမယ်မြမအလုသမားတွေအတွက်လည်းမြန်မာနိုင်ငံထဲမှာအလုတ်ကင်အခွင့်အလမ်းတွေဖန်တီးကူညီပေးဖို့မလေးရှားနိုင်ငံကအလုတ်သမားရေးလှုပ်ရှားသူတွေကမြန်မာအစိုးရတာဝန်ရှိတဲ့သူတွေကိုမေတ္တာရက်ခံတောင်းဆိုခဲ့ကြပါဗျ။ ဂျွန်လ13ရက်နေ့ထုတ်နိုင်ငံပိုင်သတင်းစင်မှာပါရှိတဲ့သတင်းထုတ်ပြန်ချက်အရတော့မေ30ရက်နေ့ကနေဂျွန်လ9ရက်နေ့အတွင်းဖြစ်ပျက်ခဲ့တဲ့မလေးရှားနိုင်ငံကဝိုင်းဝန်းအနိုင်ကျင့်ကြမ်းဖက်တိုက်ခိုက်ခံရမှုကြောင့်မြန်မာနိုင်ငံသားအလုသမား5ဦးသေဆုံးပြီးတော့6ဦးဒဏ်ရာရရှိခဲ့တယ်လို့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကသတင်းထုတ်ပြန်ထားကြောင်းဖော်ပြပါရှိခဲ့ပါတယ်။အခုအချိန်မှာတော့မလေးရှားနိုင်ငံကနေမိခင်နိုင်ငံကိုပြန်လို့သူမြန်မာအလုသမားတွေများပြားလာနေပြီးတော့ပြန်နိုင်ခွင့်ရှိတဲ့မြန်မာအလုသမားတချို့ကတော့အခုဆိုရင်မြန်မာနိုင်ငံကိုပြန်လဲရောက်ရှိနေပြီလို့လည်းသိရပါတယ်။တချို့မြန်မာအလုသမားတွေအနေနဲ့ကတော့အလုလုကင်စဲကုမ္ပဏီအလုရှင်တွေနဲ့ဆက်လက်ညှိနှိုင်းဆောင်ရွက်ရမှာရှိတဲ့အတွက်လည်းနှောင့်နှေးကြမ်းကြာမှုတွေဖြစ်နေရတယ်လို့လည်းသိရပါတယ်ရှင်။